ကျမဆုမမရှင်တန်ချက်တွေကနိုင်ငံတော်အကြီးညိုပြတ်စေတဲ့ဆိုပြီးစစ်တပ်ကနေတရားစွဲလို့ထောင်နှစ်ရှည်ကြာခံနေရတဲ့ဒေါင်းတို့မျိုးဆက်စီခွန်အားပြေစာတွေဝိုင်းပေးပို့ကြဖို့နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်စီကိုဒေါင်းတို့မျိုးဆက်အပါအဝင်နိုင်ငံရေးကျင်းသားတွေအမြန်ဆုံးပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူငယ်ချမ်းသာ၏အဖွဲ့နဲ့အတူနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုကြတဲ့သတင်းတင်ဆက်ပေးခြင်းပါတယ်ပြီးခဲ့တဲ့2019ခုနှစ်ဧပြီလတကြံကာလအတွင်းမှာစံစာမတင်မဲနဲ့တန်ကျပ်ဆက်ဆိုခဲ့ကြတဲ့ဒေါင်းတို့မျိုးဆက်ရဲ့တန်ကျပ်တွေတဲ့တက်မတော်ကိုထိခိုက်စေတဲ့အတုံးနှုံးတွေနဲ့နိုင်ငံတော်အကြီးညိုပြက်စီအောင်လုပ်တယ်ဆိုတဲ့ဆွဲချက်နဲ့စစ်တပ်ဘက်ကနေဒေါင်းတို့မျိုးဆက်တန်ကျပ်အဖွဲ့ခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။နှစ်ရှည်ထောင်နဲ့ချခံခဲ့ရတဲ့ဒေါင်းတို့မျိုးဆက်တန်ကျပ်အဖွဲ့ကကိုစရာလွင်ကိုပိုင်ဖြိုးမင်းနဲ့ကိုပိုင်ရဲသူတို့၃ဦးအတွက်ခွန်အားဖြင့်စာရီပေးပို့ကြဖို့ပြင်ဆင်နေကြတဲ့အကြောင်းတန်ကျပ်ထိုးလို့ထောင်ချခဲ့ရသူတဦးလည်းဖြစ်တဲ့ဒေါင်းတို့မျိုးဆက်အဖွဲ့ဝင်မတ်စုရတနာမြင့်ကပြောပြပါဗျ။
ပိုင်ချိုးမင်းက6နှစ်ခွဲမှာကိုဇေယျလွင်နဲ့ကိုပိုင်ရဲသူက6နှစ်စီခေါ့။လေးလပိုင်းဆိုရင်2နှစ်ပြည့်ပြီပေါ့။ဟုတ်ဒီကိုဗစ်ဖြစ်တဲ့နောက်ပိုင်းမှာမိသားစုကစာထောင်ဝယ်စာတွေ့ရတာအရန်ခတ်သွားရယ်ပေါ့နော်။အဲ့တော့ညီမတို့ဒီကလူနဲ့အဆက်အသွယ်တော်တော်ပြတ်သွားရယ်ပေါ့နော်။ဆိုတော့အဲ့ဒါနဲ့သူတို့အားပေးစကားပြောချင်တယ်ပေါ့နော်။ဘယ်လိုပုံစံမျိုးပြောကြမလဲဆိုတော့ညီမတို့မျိုးဆက် page ကိုစာတိုက်ရိုက်ပို့ပြီးတော့ပေးပို့လို့ရတယ်။ညီမတို့ကတော့တတ်နိုင်တယ်လို့ကြိုးစားကြည့်မယ်ထောင်ဝယ်ပေးဖို့အတွက်အော်လက်မခံဘူးပါညာဆိုလို့ရှိရင်လည်းဒါတို့အမတ်တရကျန်တို့မိသားစုတွေဒီကိုညီမတို့ကတဆင်အပ်ပေးမယ်ပေါ့အဲ့တော့ထောင်မစားသွားတဲ့အခါမှာမိသားစုတွေတို့ပြလို့ရတယ်ဒါလေးတွေပြလို့ရတယ်ပေါ့နော်ဒီရေးသားပြီးတော့တို့အတွက်ပေးပေးတဲ့သူတွေကခွင့်ပြုတယ်ဆိုလို့ရှိရင်ပေါ့နော် page မှာညီမတို့ကအယ်ဘမ်ထားပြီးတို့အတွက်တင်သွားဖို့အစီအစဉ်လည်းရှိရပါတော့
ဒေါင်းတို့မျိုးဆက်အပါအဝင်မြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေချွင်းချက်မရှိအမြန်ဆုံးလွတ်ပေးဖို့နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ Amnesty International ရဲ့ Right for Rights ဆိုတဲ့ campaign နဲ့စာရေးသားတောင်းဆိုလှုပ်ရှားနေကြပါတယ်လို့လည်းမတ်စုရတနာမြင့်ကပြောပြပါတယ်
ဒီ Amnesty International ကနေပြီးတော့လည်းဒီဒေါင်းတို့မျိုးဆက်ကကျန်တဲ့အဖွဲ့ဝင်၃ယောက်ကိုလွတ်မြောက်ဖို့အတွက်လည်းသူတို့ worldwide campaign နဲ့သူတို့လုပ်နေကြပြီပေါ့ပိုင်ချိုးမင်းကိုကာရိုက်တာရွေးပြီးတော့မှသူတို့က Right for Rights ပေါ့နော်ဒီအခွင့်အရေးအတွက်စာရေးရဆိုရဲကောင်းစင်မျိုးနဲ့သူတို့ကနိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်ကိုလိမ့်မှုပြီးတော့မှစာရေးတဲ့ campaign ပေါ့နော်အဲ့တော့ညီမတို့အဲ့ဒါနဲ့အသက်သေးပေါ့အဖွဲ့ဝင်တွေလူစီချင်းနဲ့သူတို့နဲ့တသားရရှိနေသူတို့အရန်တတိယနေရဆိုတာကိုလည်းသူတို့တီအောင်လည်း message ပေးချင်တယ် solidarity ပြချင်တယ်ပေါ့ဟောအဲ့ကြောင့်မို့လုပ်ဖြစ်တာပါဟုတ်ကဲ့
မြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အရက်သားဆိုရလက်ထက်နိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အခြေအနေနဲ့အမျိုးသားပြန်လည်တင်မြှောက်ရေးအတွက်နိုင်ငံရေးကျင်းသားတွေချွင်းချက်မရှိပြန်လွတ်ပေးပါလို့လည်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသေး AAPPB ရဲ့တွဲဖက်တွေ့ရမှုကိုဘိုကြီးကတိုက်တွန်းပါတယ
်အရင်တော့လည်းတောင်ဆန်းစုကြည်ပြောခဲ့ပြီးတော့ရှိပါတယ်နိုင်ငံရေးအကျဉ်းသားတယောက်ရှိနေရင်တော့မအများကြီးပါလို့သူကိုယ်တိုင်ပြောခဲ့တာရှိပါတယ်အဲ့ဒီစကားကိုသူတကယ်မှတ်မိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲ့တော့ကျွန်တော်ဒီနိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိအများဆုံးလွှတ်ပေးတင်တယ်လက်ရှိနိုင်ငံရေးအကျဉ်းသားတွေအနေနဲ့ထောင်ချပြီးသားက36ယောက်ရှိတယ်နောက်ထောင်ထဲကနေပြီးတော့အမှုရင်ဆိုင်နေတာ193ယောက်ရှိတယ်နောက်ဒီအမကန်ရပြီးတော့အပြင်ကနေပြီးတော့အမှုရင်ဆိုင်နေတာ355ယောက်ပေါ့စုစုပေါင်း984ယောက်ရှိပါတယ်။တချို့ထောင်တွေမှာအချို့တွေမှာတော့ကိုဗစ်ဖြစ်နေတာတွေရှိတယ်။နောက်ထောင်တွေအသီးသီးမှာလည်းလူဦးရေကလိုလာတဲ့ပို့ပြီးတော့များနေတဲ့အတွက်အင်းသားတွေကထောင်ထဲမှာအိတ်ဆေးရနေရအစားပေါ့နော်။အင်းသားတွေရဲ့ဒီကျန်းမာရေးအတွက်ကိုလည်းကျွန်တော်တို့ပို့ပြီးဆိုးရိမ်တာတွေရှိပါတယ
်။အခုလက်ရှိ2020ရွေးကောက်ပွဲမှာလည်းအာဏာရပါတီ NLD ဘက်ကနိုင်ငံကိုဆက်အုပ်ချုပ်သွားမယ်အနေထားရှိနေတဲ့အပေါ်လွတ်လပ်စွာပြောဆို၍လှုပ်ရှား၍ဒီမိုကရေစီရဲ့အခြေခံစံနှုန်းတွေကိုဖော်ဆောင်ပေးဖို့နဲ့နိုင်ငံရေးကျင်းသားတွေအမြန်ဆုံးလွှတ်ပေးပါလို့နိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေနဲ့လူခွေလှုပ်ရှားသူတွေဘက်က NLD ဆိုရကိုတိုက်တွန်းနှိုးဆော်နေခြင်းလည်းဖြစ်ပါတယ်ရှင်ကျွန်မဆုမမ